ကျူဘားနိုင်ငံကွာဒါနာမိုစစ်အကျဉ်းတော်မှာထိန်းသိမ်းခံရသူတွေကထိန်းသိမ်းခံရသူတွေကမကြခင်ပြန်လွှတ်မယ့်အကျဉ်းသား55ဦးရဲ့အမည်အစည်းအဝေးတွေကိုအမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ်ဒီစီးရင်ထဲမှာအမေရိကန်ပြည်ထောင်စုမှာ2001ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းတွေကဆလို့17နှစ်လောက်ကြာထိန်းသိမ်းခံရတဲ့အကြမ်းဖက်သမားအဖြစ်မတင်ကားသူအကျဉ်းသားစုစုပေါင်း169ယောက်ထဲက3ပုံတပုံရဲ့နာမည်တွေပါဝင်ပါတယ်အဲ့ဒီအထဲကအများစုကတော့ယီမင်နိုင်ငံသားတွေဖြစ်ပါတယ်2010ခုနှစ်တုန်းကသူတို့ကိုယီမင်နိုင်ငံကိုပြန်လွှတ်လိုက်ရင်ယီမင်နိုင်ငံမှာအခြေစိုက်တဲ့အယ်ကိုင်ဒါအဖွဲ့တွေနဲ့ပူးပေါင်းသွားမှာစိုးတဲ့သမ္မတဥဘာမားကသူတို့ကိုယီမင်ကိုပြန်ပို့ရေးအစီအစဉ်ကိုဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်2009ခုနှစ်တုန်းကသမ္မတဥဘာမားအစိုးရအနေနဲ့ဒီအကျဉ်းသားတွေရဲ့နာမည်တွေကိုလျှို့ဝှက်ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပေမဲ့တောက်ကြာနေတုန်းကတော့ပြန်လွှတ်ပေးမဲ့အကျဉ်းသားတွေရဲ့နာမည်တွေကိုတရားဝင်ထုတ်ဖော်ကြေညာခဲ့တာပါထိန်းသိမ်းထားတဲ့ကျင်းသားတွေကိုတခြားနိုင်ငံတွေစီလွှဲပြောင်းမှုညှိနှိုင်းတဲ့အခါမှာအပေးယူလို့ရလွယ်ကူအောင်လို့ဒီကျင်းသားတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုကောက်ကွယ်ပေးခဲ့တာဖြစ်တယ်လို့တမရဥဘာမအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုအချိန်တွေပြောင်းလဲသွားပြီဖြစ်လို့အရင်ကလိုဝယံထုတ်ထားတဲ့သက်တည်ပြနိုင်မှအကျင်းသားတွေကိုလွှဲပြောင်းပေးတာမျိုးမလိုတော့ဘူးလို့အမေရိကန်အစိုးရကပြောပါတယ်ခင်ဗျာ။